COVID-19 ကာလဖန်ကောင်းမြို့မှာအလုပ်ရှာနေတဲ့မြန်မာနိုင်ငံသူတွေအခန်းပိတ်လောင်ပြီးမတိုင်းကျခံရတာကြောင့်လူပုံကုမှုတိုက်ဖြတ်ရေးဖွဲ့ကကျူးလွန်သူထိုင်းနိုင်ငံသားလူပွဲစားကိုဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမအေးပါပါမြန်မာတိုင်းရင်းသူနှစ်ဦးဟာအခန်းလောင်ပိတ်ပြီးလိမ်ပန်းဆိုင်ရာအရဘာပြုကျင့်တာခံရတယ်ဆိုပြီးထိုင်းနိုင်ငံဖန်ကောင်းမြို့လက်ပရာအိုနေမြအမှတ်1 ှိနာရဝိတ်စွန်ဖုံးကိုရာဆိုင်တွယ်ပြီးကျူးလွန်ခဲ့တဲ့တရားခံကိုစုံစမ်းဖော်ထုတ်ဖန်ဆီးခဲ့တာဖြစ်ပါတယ်။ COVID-19 ရေပေါ်ကာလမှာအလုပ်လက်မဲ့ဖြစ်နေကြတဲ့မြန်မာနိုင်ငံသူတွေဟာလူမှုကွန်ရက် online တွေကနေတဆင့်ထိုင်းအလုပ်ပွဲစားတဦးနဲ့အဆက်အသွယ်ရပြီးအိမ်ပေါ်အလုပ်ကိုလက်ခံခဲ့ပြီးထိုင်းနိုင်ငံသားအလုပ်ပွဲစားချင်းဆိုတဲ့နေရာကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အလုတ်သွင်းပေးဖို့အလုတ်ရှင်ထံခေါ်သွားမယ်လို့ပြောပြီးလိုက်သွားတဲ့အခါမှာတော့ဗန်ကောက်မြို့ရက်ွက်တစ်ခုကအခန်းတစ်ခုမှာပိတ်လောင်ထားပြီးလူပွဲစားဟာတနက်တွေကြပြီးအမျိုးမျိုးချင်းချောက်ပြီးအာရမပြုကျင့်နေတာဖြစ်ကြောင်းအမျိုးသမီးတွေကထွက်ဆိုသွားပါတယ်။ဘလို့စုံစမ်းဖော်ထုတ်တယ်လဲဆိုတာကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးရဲရာရှိကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။စဝတ်ကောင်ကပ်ကန1ကောင်မကပ်ကန်ပရာပရမ်การค้ามนุษย์ผู้เสียหายเป็นหญิงชาวโปสัญชาติเมียนมานะครับเข้ามาร้องทุกข์กล่าวโทษต่อพนักงาน
မြန်မာနိုင်ငံသားအမျိုးသမီးနှစ်ဦးပေးလာတဲ့သတင်းအချက်လက်တွေအရမိန်းကလေးတွေကိုလူပုံကူးပြီးလိန်ပိုင်းဆိုင်ရာကျူးလွန်ခဲ့သူဖွင့်ထားတဲ့ Facebook အကောင့်ကိုသိရပြီးဘသူဘဝဆိုတာစုံစမ်းဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အခုခါမှာတော့တရားရုံးမှာဖမ်းရမ်းလျှောက်ပြီးတရားခံကိုဖမ်းဆီးနိုင်ခဲ့ပါတယ်ဆိုပြီးပြောသွားတာပါ။လိန်ပိုင်းဆိုင်ရာအနိုင်ကျင့်ခံရတဲ့အမျိုးသမီးလေးတဦးကတော့အခုလိုပြောသွားပါတယ
်။ PM နဲ့ရဲတွေရဲ့ပူပေါင်းပြီးလူဆိုးအမြန်ဆုံးဖမ်းဆီးရတဲ့အတွက် PM နဲ့ရဲအဖွဲ့များရဲ့အဖွဲ့ဝကျေးဇူးအများတင်ပါပြီ
မြန်မာနိုင်ငံသားတိုင်းရင်းသားအမျိုးသမီးတွေကိုအာဓမပြုကျင့်ပြီးတဲ့နောက်ရက်တင်မှာတော့မိန်းကလေးတွေကိုကုန်တိုက်တစ်ခုတည်းကိုခေါ်သွားပြီးထားခဲ့တယ်လို့ဆိုပါတယ်။အခုဖမ်းဆီးခံရတဲ့လူပွဲစားဟာအခုလိုပဲလူမှုကွန်ရက်ကိုအသုံးပြုပြီးမြန်မာမိန်းကလေးတွေကိုအိမ်ပေါ်အလုပ်သွင်းပေးမယ်ဆိုပြီးဆက်သွယ်လာတာပါ။မြန်မာအမျိုးသမီးငယ်တွေကအလုပ်လိုချင်လို့ပြန်ဆက်သွယ်လာတဲ့အခါမှာတော့သူတို့နေထိုင်ရာနေရာကိုခေါ်သွားပြီးဤမျိုးစုံသုံးချင်းချောက်မတိန်ချစ်နေကြတာကြောင့်ဗန်ကောက်မြို့လူကုန်ကူးမှုတိုက်ချိတ်ရေးရဲတပ်ဖွဲ့ကတရားခံကိုဖော်ထုတ်ဖမ်းဆီးလိုက်တာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။